လန်ဒန်မြို့တနရန်တီဝိဟာရကျောင်းတိုက်ကျောင်းတိုင်ဆရာတော်ဦးဥဒရကိုမြန်မာနိုင်ငံမှာလူဝတ်လဲပြီးသာသနာတော်ညှဉ်းနွမ်းစီမှုနဲ့တရားစွဲထားတဲ့အပေါ်မှာအင်မတန်ထိတ်လန့်အံ့ဩရတယ်လို့သာသနာရန်တီတိုက်အုပ်ဆရာတော်ဦးတီလီထကမိန်ကြားပါတယ်UK နိုင်ငံမှာမြန်မာပြည်သားမကနိုင်ငံသားတွေကြားမှာပါဗုဒ္ဓရဲ့တရားတော်တွေကိုပြန်ပွားအောင်ဆောင်ရွက်နေတဲ့ဘုန်းကြီးတစ်ပါးကိုခုလိုပုံမှန်တက်တရားစွဲဆိုတာကိုလည်းမယုံကြည်နိုင်ဖြစ်ရတယ်လို့မိန့်ပါတယ်။ဥဒရပြန်လဲလွမြောက်ရေးအတွက်မြန်မာမိသားစုတွေကလည်းကြိုးပမ်းနေကြပါတယ်။အပြည့်စုံကိုတော့မတ်စုမြတ်မုံကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။တန်ခါမဟာနာယကအဖွဲ့ရဲ့အမိန့်နဲ့တာမွေမြို့နယ်တွေကမဟာတန်တိဒုက္ခဘုန်းကြီးကျောင်းတိုက်ကိုဂျွန်လ10ရက်နေ့တုန်းကအာဏာပိုင်တွေဝင်ရောက်ချိတ်ပိတ်ခဲ့ပြီးတဲ့နောက်ဖုန်ကြီးကျောင်းထဲမှာတရင်သုံးနေတဲ့တံခါးတချို့ကိုထိမ့်သိမ်းခဲ့ပါတယ်။အဲ့ဒီထဲကမှ UK နိုင်ငံလန်ဒန်မြို့သာသနာရန်တီဝိဟာရကျောင်းတိုက်ကကျောင်းနိုင်ဆရာတော်ဦးဥဒရအပါအဝင်တံခါး၅ပါးကိုလူဝတ်လဲပြီးတော့တရားစွဲထားပါတယ်။ဒီလိုလှုပ်လိုက်တဲ့အပေါ်မှာအင်မတန်ထိတ်လန့်မယုံကြည်နိုင်အောင်ဖြစ်ရတယ်လို့သာသနာရန်တီဝိဟာရတိုက်အုပ်ဆရာတော်ဦးတီလီထက VOA မြန်မာပိုင်းကိုမိန့်ပါတယ်
။လူဝတ်လဲတယ်ဆိုတဲ့အခါကျတော့ဘုံဘုံတို့ကတိုက်ထိတ်လန့်သွားတာ။ဖုန်ကြီးတွေအကုန်လုံးကြားတဲ့ကိုတော်တွေကထိတ်လန့်တာ။လူလဲတယ်ဆိုတဲ့အတိတ်ပဲကပါရာဇိကကြာမှာဘုန်းကြီးတွေကလူဟောတာ။နောက်ဘုန်းဘုန်းတို့ဝင်းကြီးနဲ့လောက်တယ်ဆိုလို့ချင်းအဲ့ဒီဝင်းကြီးတရားကိုတော့တောင်းဝန်ဟောသွားတာပေါ့နော်။တကယ်လဲထိတ်လန့်သွားတာပေါ့။တကယ်တော့ဒီဟာတွေကတိုင်းသူပြည်သားတွေကိုဝင်းကြီးအမားတွေကိုပေး။ဝင်းကြီးတွေကိုကိုလူရအောင်ဆွဲပြော။ဘုန်းတို့ဘုရားဝင်းကြီးနဲ့နေတယ်ဆိုလို့ချင်းဒီလိုဖြစ်စရာအကြောင်းရှိကိုမရှိဘူးပေါ့နော်
။ဆရာတော်ဦးဥဒရကိုသာသနာညင်နွမ်းစေမှုပုံမှန်295ကကြီးသာသနာအဖွဲ့အစည်းဆိုင်ရာဥပဒေပုံမှ20မြင်းဆောင်60စတဲ့ပုံမှတွေကိုတက်ပြီးတော့တရားစွဲထားတာပါဥဥဒရဟာ UK နိုင်ငံမှာလူနာတွေကိုတရားပြနှင့်သိမ့်ပေးတဲ့ပထမဆုံးဗုဒ္ဓဘာသာဘုန်းကြီးတစ်ပါးဖြစ်ပြီးတော့လန်ဒန်မြို့တော်ကနာမည်ကြီးစိန့်သောမတ်ဆေးရုံမှာတရားပြနှင့်သိမ့်ပေးသူချက်ပလင်အဖြစ်ဆောင်ရွက်နေသူဖြစ်ပါတယ်ဒါအပြင်ဥရောပနိုင်ငံတွေမှာလည်းမကကမ္ဘာနိုင်ငံတော်တော်များများမှာလှည့်လည်သာသနာပြုနေတဲ့ဆရာတော်တစ်ပါးဖြစ်တာမို့မြန်မာနိုင်ငံမှာသာသနာညှဉ်းနွမ်းစေမှုနဲ့တရားစွဲတဲ့အပေါ်မှာမယုံနိုင်အောင်ဖြစ်ရတယ်လို့ဥတီလီထားကမိန့်ပါတယ်
။ဥဒရာကအခုအားလုံးကဘာသားတွေလည်းသိတယ်အခုအင်္ဂလန်မှာဆိုလို့ချင်းအခုချက်ပလင်စီကချက်ပလင်ဒါရိုက်တာတွေကအခုဟိုသူတို့ကစပီရီကျွဲပေါ့နော်စိတ်နဲ့ပတ်သက်လို့လူတွေကိုချမ်းသာအောင်လုပ်ပေးနေတယ်မွတ်စလင်ကခေါ်လဲသူကလိုက်သွားတယ်ခရစ်ယာန်ကခေါ်လဲလိုက်သွားတယ်ဗုဒ္ဓဘာသာခေါ်ရင်တော့ပြောစရာမရှိတော့ဘူးပေါ့ဟိန္ဒူကလည်းခေါ်လဲလိုက်သွားတယ်အဲ့လိုလုပ်နေတဲ့ပုံကူတရားကိုတချို့ဆိုလို့ချင်းဖေးရုံပေါ်မှာသင်္ကန်းဝတ်လင်းနဲ့မြင်တာနဲ့ဟာ surprise ပဲကိုတက်စလောက်ခါသားတော့ဆိုအဲ့လိုဒါနိုင်ငံတကာမှာဂုံလောက်လုတ်တဲ့ပုံကူဆိုလို့ပထမဆုံးတွေ့နေရတာကိုအင်္ဂလန်မှာပထမဆုံးသူ့ကိုတွေ့ရလာနောက်တစ်ခါကျတော့ဟိုအင်္ဂလိပ်ကလည်းလေးစားတယ်အခုမွတ်စလင်ကလည်းလေးစားတယ်ခရစ်ယာန်ကလည်းလေးစားတယ်ဟိန္ဒူကလည်းလေးစားတယ်နောက်အဲ့ဒီအရင်မကဘူးဦးတော်ဘုံဘုံနဲ့အတူတူပဲဦးတော်ရောဘုံဘုံရော2004ခု2006ခုကနေကဂျာမနီမှာအကြောင်းထောင်တယ်ဒိန်းမတ်မှာအကြောင်းထောင်တယ်ဖင်လန်မှာအကြောင်းထောင်တယ်အဲ့လိုပြုနေတဲ့ဆရာတော်ပေါ့ပြင်သစ်တို့နယ်သာလန်တို့ဂျာမနီတို့နောက်အမေရိကတို့ဘုံတို့အမေရိကဆရာတော်မဆိုရင်ဆရာတော်ဒီတောင်တားတဲ့ကျောင်းတိုက်ကိုလည်းသွားပြီးတော့အမေရိကတို့နောက်တစ်ခါဂျပန်တို့အခုဟောင်ကောင်တို့ဦးတော်အကုန်လုံးအဲ့လိုတခြားသွားပြီးတော့သာသနာပြုနေတဲ့ပုဂ္ဂိုလ်ကတစ်ကမ္ဘာလုံးသိနေတဲ့ဘုန်းကြီးတစ်ပါးဖြစ်တယ်အဲ့ကြတော့သာသနာသူညှို့နှောင်းလို့တလားမလို့တလားဆိုတာအဲ့ဒီမှာထင်ရှားတယ်ပေါ့ဘာမှပြောစရာမရှိဘူးဒီပမှာအဲ့လိုပုံကိုနောက်ပြည်တွင်းမှာကြတော့အခုဆရာသမားရဲ့သူကဩဝါဒကိုနာခံလို့ပြည်နှံဆရာတော်ကြီးကိုယ်တိုင်ကအေးမင်းလာနေမှဖြစ်မယ်မင်းလာနေမှဖြစ်မယ်မင်းကတော့ငါပြောတာကိုမင်းကနားလေတယ်အဲ့တော့ငါဖြစ်ရှင်တဲ့အတိုင်းမင်းလှုပ်ပြပါကွာဆိုလို့မို့သူကအဲ့မှာသွားနေရတာအဲ့သူ့ဘာသူကြီးကျော်ပြီးတော့ဝင်ရောက်နေတာလည်းမဟုတ်ဘူ
းဥဥဒရရောသူနဲ့အတူလူဝဲလဲဖန်းစီခံထားရတဲ့ဥပညာစာရတို့ဟာဆိုရင် UK ကမြန်မာမိသားစုတွေစီလုံးမှုရှိဖို့မြန်မာလူငယ်တွေကိုဘာသာရင်းနဲ့ယဉ်ကျေးမှုတွေအကြောင်းကိုသိရှိသဘောပေါက်အောင်သင်ကြားပြသပေးနေသူတွေဖြစ်တဲ့အကြောင်းမိခင်တယောက်ဖြစ်သူမတ်နှင်းနှင်းခိုင်ကလည်းပြောပြပါဗျ
။ဖုံဖုံဥဥဒရဥဆောင်တဲ့ဒီဖုံဖုံဥပညာရောဖုံဖုံဥဥဒရရောဒီနှစ်ပါးလုံးကမြန်မာပြည်မှာရှိတဲ့ယဉ်ကျေးမှုတွေအမှုပညာတွေကိုမပြတ်စီအောင်ဆိုပြီးတော့ကလေးတွေကိုဗမာစာသင်တာတို့ဖုံဖုံကဥဆောင်ပြီးတော့ပေါ့နော်ကလေးတွေကိုဗုဒ္ဓဘာသာသင်တန်းတွေပြုလုပ်တာတို့ကျမတို့ကအမြဲတမ်းအပတ်တိုင်းလုပ်လို့ဆိုတာကျမကလေးတွေဆိုလို့ရှိရင်ဒီဖုံဖုံဥဥဒရတို့ဥပညာတို့သင်ပေးလိုက်တဲ့အတွက်ကျမတို့ကလေးတွေကဗုဒ္ဓဘာသာဒီကဗျာတွေစာတွေကိုတော်တော်များများကိုရလို့ကျမရန်ကုန်ပြန်တဲ့အခါကျမအမေတွေကအရန်ကိုအံ့ဩပါတယ်ဒီကလေးတွေကိုဒီကလေးတွေကဒီမှာမွေးပြီးဒီမှာကြီးတာဒီနိုင်ငံသားသားတွေနဲ့ပဲသူတို့မှအပေါင်းတင်လောက်လာတာတချို့ဆိုလို့ရှိရင်အဲ့ဒီဘုန်းကြီးကျောင်းရောက်ပြီးမှကလေးလေးတွေဟာဗမာစကားတက်သွားတဲ့လူတွေကကျမတို့ရဲ့မြင်ရချက်မှာဒုနဲ့သေးပါပဲဗမာစကားတက်သွားကြတာ
UK နိုင်ငံသားတယောက်ဖြစ်တာမို့ဥဥဒရလွတ်မြောက်ရေးအတွက် UK အစိုးရကအခုညီပေးဖို့ UK နိုင်ငံသားရဲ့ဝင်ကြီးဌာနကိုအကူအညီတောင်းခံထားပြီးတော့မြန်မာမိသားစုတွေကတန်းတိုင်တဲ့ဘက်ကနေပြီးတော့ကြိုးပမ်းနေတယ်လို့စီစဉ်ဆောင်ရွက်နေသူတယောက်ကပြောပြပါတယ်
။မြန်မာမိသားစုတွေအနေနဲ့ကနေပြီးတော့ဖုံဖုံကဒီ UK နိုင်ငံသားတယောက်ဖြစ်နေတဲ့အတွက်ကြောင့်မလို့ဒီ Foreign Office ကနေတဆင့်ပေါ့နော်မြန်မာပြည်မှာရှိတဲ့အင်္ဂလန်တန်ယုံကနေပြီးတော့ဖုံဖုံအတွက်ဘယ်လိုကူညီပေးနိုင်မလဲဆိုတာအမတို့ဆက်သွယ်ဆောင်ရွက်နေကြပါတယ်ပေါ့နော်။နောက်တစ်ခုကတော့ဒီမှာဗမာမိသားစုတွေဖုံဖုံရဲ့တက္ကသမားတွေတိတ်ပြီးပေါ်များပြီးတော့အလုံးလေးစိတ်နှလုံးမချမ်းသာဖြစ်နေကြတဲ့အတွက်ကြောင့်ညနေတိုင်းကိုအမတို့ဒီမှာဖုံဖုံတို့အတွက်ကိုဖုံဖုံတို့စိတ်ချမ်းသာကိုစမ်းရှိဖို့ပေါ်ရဲလွတ်မြောက်ရေးအတွက်ရဲ့ပေါ့လေအလုံးမိသားစုတွေဒီမှာဝိပုစုတောင်းပွဲကိုညနေတိုင်းဒီမှာပြုလုပ်ဖို့စီစဉ်ထားပါတယ်
မဟာတန်တိဒုက္ခဗုဒ္ဓသာသနာပြုကျောင်းတိုက်ကိုနိုင်ငံတကာမှာလှည့်လည်သာသနာပြုနေတဲ့ပြည်နယ်ဆရာတော်ဥပညာဝန်တာတည်ထောင်ထားခဲ့တာဖြစ်ပေမဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကိုလှူဒန်းခဲ့ပါတယ်ပီနန်ဆီယာရောနိုင်ငံသားကနေပြန်ရောက်လာချိန်မှာပီနန်ဆီယာရောနဲ့တန်ခါမဟာနာယကအဖွဲ့ချာမှကြောင်းတိုက်ပိုင်ဆိုင်မှုကိုအငင်းပွားခဲ့ကြပါတယ်။ပိုင်ဆိုင်မှုပြဿနာဖြေရှင်းဖို့စီစဉ်ထားချိန်မှာပဲသက်ဆိုင်ရာကကြောင်းတိုက်ထဲကိုအချိန်မတော်ကြီးဝင်ရောက်စီးနင်းပြီးတော့ချိတ်ပိတ်ခဲ့တာဖြစ်ပါတယ်ရှင်။